Ukraine သမ္မတ Zelensky ဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ဘေးကနေကပ်ပြီးလွတ်မြောက်သွားပါတယ်။တိုက်ခတ်ခံအချိန်မှာ Greek ဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့လည်းရင်နှံပြီးမှရှိနေပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Greek ဝန်ကြီးချုပ်တို့နှစ်ဦးဟာ Ukraine နိုင်ငံတောင်ပိုင်း Odessa မြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပောက်ကွဲသံတွေဆင်ကဲကြားခဲ့ရတာပါ။ရရှိတွေကားတဲ့ဝင်ချိန်မှာပဲပောက်ကွဲသံတွေကြားခဲ့ရပြီး Odessa ဟာရုရှားစစ်တပ်ခန့်နေရတဲ့ဆိုတာသူတို့အတွက်တော့အင်မတန်အပယ်ရစရာဖြစ်စေတယ်လို့ခရီးဝင်းကြီးချုပ်ကပြောပါတယ်။လူငါးဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တယ်လို့ CNN သတင်းကရေးပါတယ်။ဘဲကိုထိထိဂယူမဆိုင်ဘူးဆိုတဲ့လူတွေနဲ့ရင်ဆိုင်နေရတယ်ဆိုတာခင်ဗျားတို့မျက်မြင်မဲ့လို့ယူကရိန်းသမ္မတကလည်းသတင်းတောက်တွေကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေဘက်ကတော့တုံ့ပြန်မှုမတွေ့ရသေးပါဘူး။ယူကရိန်းသမ္မတ Zelensky ကစပွဲကာလတွေမြို့တွေနဲ့ရှေ့တန်းစစ်ခန်းတွေကိုမကြာခဏတောက်လို့ရှိပြီးသူပြန်ထွက်ခွာတဲ့အချိန်ထိသတင်းလျှို့ဝှက်ထားလို့ရှိပါတယ်ခင်ဗျာ။